Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနေပြည်စုံနေညနေခင်းဖြစ်ပါစေရှင်။ Washington Bureau of American တန်ကနေ2015ခုနှစ်ဇွန်လ4ရက်ကြာတာပြီနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညနေခင်းအတွက်စီစဉ်မှုကတော့ကျွန်မအခင်ပြုထွေးပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့လေးစီးထွက်ပြေးနေသူတွေနဲ့မြန်မာနိုင်ငံကပြည်နှိမ်မှုတွေကြောင့်ထွက်ခွာသွားသူတွေပါတယ်လို့ပြောဆိုချက်တွေမှန်မှန်တဲ့အကြောင်းမြန်မာဆွေရကပြောလိုက်ပါတယ်။1998ခုနှစ်နဲ့2010ကမ္ဘာဖလားဘောလုံးပွဲတွေစီစဉ်ရမှာလက်စားမှုတွေရှိခဲ့တဲ့အကြောင်းကမ္ဘာဘောလုံးအဖွဲ့ချုပ် FIFA အစမြင်ရရှိတဲ့ကဝန်ခံလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခွာညုံတဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ကပလီပင်လယ်ထဲကလှေစီးပြေးဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးတော့မြမအစိုးရရဲ့အခုနောက်ဆုံးတုံ့ပြန်ချက်ကဘယ်လိုပါလဲ
They have been portrayed all those people where they were apprehended they just so that they were from
နိုင်ငံကပြောနေတယ်လို့မျိုးမြမနိုင်ငံကနေထွက်ပြေးတဲ့ဒုက္ခသည်တွေမဟုတ်ဘူးဆိုတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းပြောသွားတာပါဒီကြောင့်လည်းအတူအင်ဒိုနီးရှားရောက်လှေစီးပြေးဒုက္ခသည်တွေရဲ့အခြေအနေနောက်လော်ခီလာမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံသတင်းနဲ့စာရေးဆရာဦးထင်လင်းဦးအပေါ်ထောင်နှံချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကဘယ်လိုဝေဖန်ထားသလဲဆိုတာတွေကိုဒီညနေမှာတင်ပြပေးသွားပါပါအခုရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မက်ခွာညိုတို့ကတက်လက်တင်ပြပေးကြပါမယ်ရှင
်ရှီတော်ရှာပင်လယ်မြေမှာလစ်စီးထွက်ပြေးနေကြသူတွေနဲ့မြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ခွာသွားသူတွေပါဝင်တယ်လို့ပြောဆိုချက်တွေဟာမှန်မှန်ကန်မှုလို့မြန်မာဆွေရကပြောလိုက်ပါတယ်နေရရင်ကိုဆွန့်ခွာပြီးပြည်လည်မြန်မာလှေစီးထွက်ပြေးနေကြတဲ့အကြောင်းရင်းနဲ့ပတ်သက်လို့ပြောဆိုရမှာကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖိနှိပ်မှုတွေကြုံနေရတာကြောင့်ထွက်ပြေးကြတယ်လို့စွပ်စွဲနေတာတွေကမမှန်ကန်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေနိုင်ငံတကာတန်တမန်တွေပါတက်ရောက်လာတဲ့ဒီကနေ့ရန်ကုန်မြို့ကသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံခြားရေးဝန်ကြီးဦးဝန်းနမောင်လင်းကပြောဆိုသွားခဲ့တာပါကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်ကတော့မြန်မာနိုင်ငံမှာနိုင်ငံသားခွင့်ရမရတာနေရဆုံခေါ်ထွက်ပြေးနေရတဲ့အကြောင်းရင်းတစ်ခုဖြစ်နေရပြီးရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုလက်ခံဖို့လည်းတိုက်တွန်းနေကြပါတယ်မြန်မာနိုင်ငံခြားရေးဝန်ကြီးကတော့ပြည်ပစုံစုံမရှိတဲ့ကြားကနေလက်ရှိပြည်သူတွေအရေးမြန်မာနိုင်ငံကလူသားချင်းစာနာတဲ့အနေနဲ့အကူအညီပေးနေတယ်လို့ပြောဆိုခဲ့တာပါဒီချိန်ထဲမှာပဲပြီးခဲ့တဲ့သတင်းပတ်ထဲမြန်မာနိုင်ငံရေးပိုင်နယ်ထဲမှာဒီတက်ကရှာဖွေကယ်ဆယ်ခဲ့တဲ့လစ်စီပြေ900ကျော်ကိုယာယီဒုက္ခသည်စခန်းကိုပြောင်းရွှေ့ပြောင်းရွှေ့နေရချထားပေးခဲ့တယ်လို့ပြီးခဲ့တဲ့လကုံမင်းကကယ်ဆယ်ထားသူတွေကအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကဒါသူတွေဖြစ်နေလူ900ကိုနေရာရင်းပြန်ပို့ဖို့ရှေ့လာတင်းလာရှေ့လာမဲ့တင်းလာနေကဆက်လို့ဆောင်ရွက်သွားမယ်လို့လည်းမြန်မာအနာဘန်ကပြောဆိုထားကြပါတယ်
မြန်မာဆိုရနဲ့ကိုကန်တပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းဘုံတွေလက်နက်ကြီးကြီးစံတွေမကြာခဏကြားရောက်လေရှိတတ်တဲ့တရုတ်နိုင်ငံယူနယ်ပြည်နယ်ထဲမှာတကယ့်စစ်မြေပြင်မှာလို့ကြည်အစ်စ်တွေနဲ့ပြစ်ခတ်ပြီးတရုတ်စစ်တပ်ကဒီသတင်းပတ်အစောပိုင်းစစ်ရေးလေ့ကျင့်ခဲ့တဲ့အပေါ်မြန်မာအစိုးရကသတိပေးလိုက်ပါတယ
်။ဒီလိုစစ်ရေးလေ့ကျင့်မှုတွေလုပ်တဲ့အတွက်ကြောင့်မလို့နှစ်နိုင်ငံနယ်စပ်မှာရှိနေပြည်သူလူထုတွေရောမြန်မာပြည်သူလူထုတွေနဲ့အစိုးရမှုတွေရှိနိုင်တယ်။ဒါမှမဟုတ်ဒါကိုအလေးနဲ့ထားစဉ်းစားပါဆိုပြီးတော့တရုတ်နိုင်ငံဘက်ကိုကျွန်တော်နိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ကြောင်ကြားထားပြီးဖြစ်ပါတယ်။
တရုတ်အစိုးရတာဝန်ရှိသူတွေကတော့မြေပြင်နဲ့ဝေဟင်ပူရွှဲစစ်ရေးလက်ကျင့်မှုတွေပါဝင်တဲ့အင်ကာနေကစစ်ရေးလက်ကျင့်မှုနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေကိုကြိုတင်အသိပေးထားတဲ့အကြောင်းပြောခဲ့တာပါမြန်မာစစ်တပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းမြန်မာတိုက်လေယာဉ်တွေကကျဲချခဲ့တဲ့ဘုံကြောင့်မက်လာထဲမှာလူ9ယောက်သေဆုံးခဲ့တဲ့အဖြစ်အပျက်အပါအဝင်နေဆက်ဖြတ်ကျော်ဖြစ်ပွားနေတဲ့မတော်တဆမှုတွေကြုံနေရချိန်မှာပဲတရုတ်နိုင်ငံဘက်ကစစ်ရေးလက်ကျင့်မှုပြုလုပ်လာခဲ့တာလည်းဖြစ်ပါတယ်တရုတ်နိုင်ငံရေးဝင်ကြီးဌာနပြောခွင့်ရသူဟွာချူရင်ကတော့မြန်မာနိုင်ငံအတွင်းကလက်နက်ကင်ပြိပက္ခတွေဟာတည်ငြိမ်အေးချမ်းရေးကိုထိခိုက်နေတယ်လို့တရုတ်နိုင်ငံကယူဆထားကြောင်းပြောဆိုခဲ့ပေမဲ့စစ်ရေးလက်ကျင့်မှုဟာလှုပ်ရှားလှုပ်ဆင်အစီအစဉ်သာဖြစ်တယ်လို့လည်းပြောခဲ့ပါတယ်ရှင
်တရုတ်နိုင်ငံလေဘန်ရင်းစည်းမြစ်ထဲမှာတိမ်းမောက်သွားတဲ့ခီးတဲ့ရင်တင်းမောမှာလိုက်ပါသွားသူတွေရဲ့ရုပ်လောင်းများပြားကိုထပ်မံတွေ့ရှိခဲ့ရတဲ့အတွက်အသက်မသေးကျန်နေနိုင်သူတွေရှာဖွေတွေ့ရှိနိုင်မယ့်အလားအလာတွေလည်းနှင်းပါလာနေပါတယ်ဒီထဲမှာမောက်ကုံဖြစ်နေတဲ့တင်မောဝမ်ဘိုက်ကိုကယ်ဆယ်ရေးသမားတွေဖောက်နိုင်ခဲ့ပြီးတဲ့နောက်တင်မောထဲမှာအလောင်း39လောင်းကိုထပ်မံတွေ့ရှိခဲ့တဲ့အကြောင်းအစိုးရပိုင်းဆင်ဝါတရင်ကဒီကနေ့ပဲဖော်ပြလိုက်တဲ့အတွက်အခုဆိုရင်တည်ဆုံသူဖြစ်နေအတည်ပြုနိုင်သူ65ယောက်ထိရှိသွားပါပြီဒီနေ့လာနေညနေပိုင်းမှာရုတ်တရက်တင်မောမောက်ချိန်ကစလို့ကယ်ဆယ်နိုင်သူစုလို့အခုဆိုရင်14ယောက်သာရှိနေပါသေးတယ်အသက်ကြီးသူအများစုပါဝင်တဲ့ခီးတဲ့400လောက်ကတော့ပျောက်ဆုံးနေစေပါတင်မောတိမ်မောရတဲ့အကြောင်းရင်းကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်တိဆုံးသူရေအတွက်ပို့ထိုးလာနိုင်တဲ့ကြောင့်ဆက်စွန့်နှစ်တွေအတွင်းတရုတ်နိုင်ငံရဲ့ရေရောမတော်တဆမှုတမိုင်းမှာအဆိုးအဝါဆုံး ကိစ္စလည်းဖြစ်လာနိုင်ပါတယ်။အထက်မတီကျန်နေသေးသူတွေကိုရှာဖွေကယ်ဆယ်ဖို့အာဏာပိုင်တွေကအပြင်းထန်ကြိုးစားသွားမယ်လို့ကြေညာပေးထားပေမဲ့ပျောက်ဆုံးနေတဲ့ခီးတွေရဲ့မိသားစုတွေနဲ့ဆွေမျိုးသားချင်းတွေကတော့ဒရင်တိကျကျမရဘဲဖြစ်နေတာကြောင့်မချင်မနှက်ဖြစ်နေကြတာပါ။မနေ့ကဆိုရင်လည်းပျောက်ဆုံးနေသူတွေရဲ့ဆွေမျိုးတချို့ဟာတင်းမောတင်းမောရနေရာနီးရက်တက်ဖွဲ့ကချထားတဲ့အတားအဆီးတွေကိုအတင်းကျော်ဖြတ်ဝင်ရောက်ပြီးဒရင်ချက်လက်တွေပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်။ကယ်ဆယ်ရေးစီစဉ်နေတဲ့ပတ်သက်တဲ့ဒရင်တွေကိုတင်းတင်းကျပ်ကျပ်ထိန်းချုပ်ထားတဲ့တရုတ်အာဏာပိုင်တွေကတော့ပျောက်ဆုံးနေသူခီးတွေရဲ့ဆွေမျိုးတွေကိုရှာဖွေရေးလုပ်ငန်းတွေလုပ်ဆောင်ရနေရာကိုဒီနေ့နောက်ပိုင်းမှာတောင်းခွင့်ပေးမယ်လို့လည်းကြေညာပေးထားပါတယ်။
တရုတ်နိုင်ငံမှာ1989ခုနှစ်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုတရနမန်မြင်းပြည်မှာအကြမ်းဖက်နှိမ်နင်းခဲ့တဲ့နှစ်ပတ်လည်ထိမ့်မှတ်ဖြစ်ဖျောင်းနိုင်ရမီးတွေထွန်းပြီးတော့ဆုတောင်းဆန္ဒပြပွဲတရက်ကိုဒီကနေ့ဟောင်ကောင်မှာကျင်းပခဲ့ကြပါတယ်။ထောင်ထဲချီတဲ့ဆန္ဒပြသူတွေဟာဒီနှစ်အတွင်းဟောင်ကောင်ရဲ့အနာဂတ်နိုင်ငံရေးကိုအဆုံးဖြတ်ပေးမယ်အရေးပါတဲ့မဲဆန္ဒပေးပွဲမတိုင်ခင်ရက်ပိုင်းအတွင်းမှာပဲဟောင်ကောင်ဗစ်တိုးရီးယားပန်းချာမှာစုဝေးခဲ့ကြတာပါ။တရုတ်အစိုးရအတည်ပြုထားတဲ့ရွေးကောက်ပွဲဆိုင်ရာအစီအစဉ်ကိုဟောင်ကောင်ဥပဒေပြုအဖွဲ့ကဂျွန်လ18မှာဆန္ဒမဲပေးရမှာဖြစ်ပေမဲ့ဒီမိုကရေစီရေးထောက်ခံသူတွေကလက်မခံပဲပယ်ချခဲ့ကြပါတယ်ဒီစီစဉ်ကနေဟောင်ကောင်ရဲ့အုပ်ချုပ်ရေးမှုကိုမဲဆန္ဒရှင်တွေကရေးချယ်ဖို့ပထမဆုံးအကြိမ်ဖြစ်ခွင့်ပြုမှာဖြစ်ပေမဲ့ဘေကျင်းအစိုးရကအတည်ပြုထားတဲ့ကိုယ်စားလှယ်လောင်းတွေကိုသာပါဝင်ရှင်ပြိုင်ခွင့်ပြုထားတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကဒီမိုကရေစီရေးလှုပ်ရှားသူတွေဟာဒီစီစဉ်ကိုပယ်ဖျက်ဖို့ရည်ရွယ်ပြီးသတင်းခုနှစ်ပတ်ကြာအောင်ဆန္ဒပြပွဲကြီးတွေကိုကျင်းပခဲ့ကြပြီးလွတ်လပ်စွာရေးချယ်ပိုင်ခွင့်ကိုတောင်းဆိုခဲ့ကြပါတယ်ဒါပေမဲ့အာဏာပိုင်တွေကအဓိကကြားတဲ့လိုက်လျောမှုတွေတခုမှမပေးဘဲစန့်ကျင်ကန့်ကွက်မှုတွေကိုသာဖြိုခွဲခံခဲ့ရတာဖြစ်ပါရဲ့ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။1998ခုနှစ်နဲ့2010ကမ္ဘာဖလားဘောလုံးပွဲတွေစီစဉ်ရမှာလက်ငွေယူရာတွေရှိခဲ့တဲ့အကြောင်းကမ္ဘာဘောလုံးဖွဲ့ချုပ် FIFA အလုံးမှုဆောင်ကော်မတီဝင်အောင်တယောက်က2013ခုနှစ်နိုဝင်ဘာလထဲမှာပဲဝန်ခံထားတဲ့အမေရိကန်တရားရုံးမှတ်တမ်းတွေကိုလူသိရှင်ကြားထုတ်ပြန်လိုက်ပါတယ်။မနေ့ကထုတ်ပြန်လိုက်တဲ့တရားရုံးကျမ်းစာစစ်ဆေးမှုမှတ်တမ်းတစ်စိတ်တစ်ပိုင်းမှာတော့ FIFA အစမြင်ရရှိသူဖြစ်နေနှစ်ပေါင်း20လောက်တာဝန်ယူခဲ့တဲ့အမေရိကန်နိုင်ငံသား Charles Blazer ဟာရာဇဝတ်ပြမှုဆင်မှုတွေအဖြစ်ရှိကြောင်းနယူးယောက်မြို့မှာလေးဝဲဝန်ခံထားခဲ့တာပါ။အစိုးရရှင်းလင်းရေးနဲ့ညှိနှိုင်းသဘောတူညီချက်အရဖြောင့်ချက်ပေးခဲ့တဲ့ Blazer ဟာ1998ခုနှစ်ကမ္ဘာဖလားဘောလုံးပွဲအင်ရှင်ဖြစ်ပြည်သစ်နိုင်ငံကိုရွေးချယ်ရမှာသူနဲ့အတူတခြား FIFA မှုဆောင်တွေလက်စားခဲ့ကြတဲ့အကြောင်းဝန်ခံထားပါတယ်။2010ပြည့်နှစ်မှာတောင်အာဖရိကကိုအင်ရှင်ဖြစ်ရွေးချယ်ရမှာလည်းလက်ငွေယူခဲ့တယ်လို့ဝန်ခံခဲ့တာပါ။ငွေကြေးရှုပ်ထုတ်ပုံနဲ့ဆက်နွယ်ပြီးတရားစွဲခံထားတဲ့နောက်ထပ်ဘောလုံးဖွဲ့ချုပ်ရရှိအောင်တူဖြစ်သူ Trinidad နဲ့ Tobago နိုင်ငံက Jack Warner ကတော့ FIFA အုပ်ချုပ်ရေးဘုတ်ရဲ့ငွေကြေးလုပ်ငန်းတွေ2010ပြည့်နှစ်က Trinidad ရွေးကောက်ပွဲကိစ္စတွေနဲ့ပတ်သက်လို့သူ့မှာထောက်ထားခိုင်မာပြနိုင်တဲ့အကြောင်းမနေ့တုန်းကပဲရုပ်မြင်သံကြားကနေပြောဆိုသွားပါတယ်။ FIFA ဒုဥက္ကဋ္ဌ Warner အပါအဝင်ထိတ်တဲရရှိ6ယောက်ကိုတော့အာဂရီလိုက်စားမှုမတမာမှုတွေနဲ့နိုင်ငံတကာရဲတပ်ဖွဲ့ Interpol ကအနေအောင်ဆင့်သတိပေးဆောင်ကြည့်ဖို့လဲညွှန်ကြားချက်ထုတ်ပြန်ထားတာပါ။ FIFA ထိတ်တဲရရှိတွေအပါအဝင်လူ14ယောက်ကိုတော့တရားမဝင်ငွေကြေးလွှဲပြောင်းမှုငွေမဲခွာချမှုပါဝင်အမှုပေါင်းအများပြားနဲ့အမေရိကန်တရားရေးဝန်ကြီးဌာနကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတရားဆွဲဆိုထားတာဖြစ်ပါတယ်
ယူကရိန်းရှေ့ပိုင်းသဘုံတွေထိမ့်ချုပ်ထားရနေမြန်မာရုရှားစစ်သား9000ရှိနေတဲ့အကြောင်းနဲ့ကြီးမားတဲ့တိုက်ခိုက်မှုမျိုးဖြစ်လာနိုင်တာကိုနုံနုံကြကြရှိကြဖို့ယူကရိန်းသမ္မတပီထရိုပေါ်ရိုရှန်ကိုကသတိပေးလိုက်ပါတယ်။မစ္စတာပေါ်ရိုရှန်ကိုကကြီးမားတဲ့တိုက်ခိုက်မှုအသစ်တွေရှိလာမဲ့ချိန်ချောက်မှုကြီးတွေရှိနေတဲ့အကြောင်းကြာသပတေးနေ့ကလွှတ်တော်မှအခုလိုပြောလိုက်တာပါ။ယူကရိန်းရှေ့ဘက်ခွဲထွက်ရေးဝါဒီတွေအဓိကခြေခုပ်ယူထားတဲ့နေရာပြင်ဘက်မှာစစ်ပွဲကြီးတစ်ခုဖြစ်ခဲ့ပြီးတဲ့နောက်တရက်မှပဲဒီမစ္စတာပေါ်ရိုရှန်ကိုကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ဗိုလ်ထုနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့နှစ်ဖက်လုံးကအပြန်အလှန်အပြစ်တင်နေကြပြီးယူကရိန်းရာရှိတွေကဒွန်နက်စ်မြို့နားမှာရုရှားထောက်ခံတဲ့သဘုံတိုက်ခိုက်ရေးသမား1000လောက်ကမြို့ရဲ့အနောက်ဘက်မှာအမြောက်နဲ့တင့်ကားတွေအကူအညီယူပြီးတော့အာယုံမတက်ခင်မှာစတင်တိုက်ခိုက်ခဲ့ကြတယ်လို့ပြောပါတယ်။သဘုံတွေဘက်ကတော့အရက်သားနဲ့စစ်သားစုစုပေါင်း15ယောက်သေဆုံးကြောင်းသတင်းထုတ်ပြန်ထားပြီးကီယက်မြို့တာဝန်ရှိသူတွေကမာရင်ကာမြို့မှာအနည်းဆုံးအစိုးရစစ်သား3ယောက်သေဆုံးပြီးတော့ဒဏ်ရာရသူ30ရှိတယ်လို့ပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Boston မြို့မှာဒီသတင်းမဲ့ဆော်ပိုင်းကရဲကအသေးပြစ်ခတ်ဖမ်းဆီးခဲ့သူဟာရဲတပ်ဖွဲ့ဝင်တွေကိုကောင်းပြတ်တပ်ဖို့ကြံစီခဲ့သူဖြစ်တယ်လို့အမေရိကန်အာဏာပိုင်ကပြောပါတယ်။24နှစ်ပတ်လုံးစောင့်ကြည့်ခံခဲ့ရတဲ့အသက်26နှစ်အရွယ် ဥစမဝရဟင်းဟာတခြားပြည်နယ်တွေကိုသွားပြီးတွေ့တဲ့လူကိုကောင်းဖြတ်တတ်ဖို့နောက်ထပ်လူနည်းအောင်နဲ့တိုင်ပင်ခဲ့တယ်လို့တိုက်ခိုက်ဖို့အတွက်လည်းအမဲလိုက်ဓာတ်၃ယောက်ကိုမှာယူဝယ်ခဲ့တဲ့အကြောင်းပြည်တော်စုစုံစမ်းစစ်ဆေးပြုလို့ FAN ကပြောဆိုခဲ့တာပါ
အီဂျစ်သမ္မတမူဘားရက်အနေနဲ့သူ့ကိုယာရုကဖေရှားခံခဲ့ရစေတဲ့2012ခုနှစ်ကမငြိမ်သက်မှုတွေအတွင်းအစိုးရဘော်စန့်ကျင်ကန့်ကွက်သူတွေကိုတပ်ဖြတ်မှုနဲ့ဆက်နွယ်တဲ့စွဲချက်တွေနဲ့အမှုကိုပြန်လည်ကြားနာစစ်ဆေးဖို့ရင်ဆိုင်ဖို့အတွက်တရားရုံးတစ်ခုကနေပြီးတော့အမိန့်ချမှတ်လိုက်ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခွာညိုတို့ကကြီးညာပေးခဲ့ကြတာပါရှင်။အခုတခါသတင်းဆောင်မတွေကိုတလဲတင်ပြပေးမှာပဲ။ဒီထဲကမှအရင်ဆုံးတော့ဒီလေစီးပြီးဒုက္ခတွေနဲ့ပတ်သက်လို့မြန်မာအစိုးရရဲ့အခုနောက်ဆုံးတုံ့ပြန်ချက်ကိုကြည့်ကြရအောင်ပါ။ကပလီပင်လယ်ပြင်တဲကလေစီးပြီးဒုက္ခတွေဟာရခိုင်ပြည်နယ်ကမဟုတ်ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနာမောင်လင်ကနိုင်ငံတကာအတိုင်းဝိုင်းကိုပြောဆိုလိုက်ပါရယ်။မြန်မာရေပိုင်နဲ့အတွင်းမှာတွေ့ရှိကဲတင်ထားတဲ့လေစီးပြေဒုက္ခသည်တွေကိုဇွန်လ9ရက်နေ့ကစပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ဆောင်ဖို့လည်းရှိနေပါတယ်။လေစီးပြေဒုက္ခသည်တွေအရင်နဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြို့နိုင်ငံသားရေးဝန်ကြီးရုံးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသွားရောက်သတင်းယူထားတဲ့ VOA သတင်းတောက်မှတ်သိငင်လင်းကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်အန်ဒမန်ပင်လယ်ထဲမှာထွက်ပြေးနေကြတဲ့လေစီးပြေဒုက္ခသည်တွေဟာမြန်မာနိုင်ငံကဖိနှိပ်ခံရမှုတွေကြောင့်ထွက်ပြေးနေသူတွေမဟုတ်ပဲစီးပွားရေးအခွင့်အလမ်းတွေကြောင့်ဒေသတွင်းနိုင်ငံတွေကိုပြောင်းရွှေ့နေကြသူတွေဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းကအခုလိုပြောဆိုလိုက်ပါတယ
် They have been portrayed all those people where they were apprehended they just saw that they were from Myanmar they were escaping from the persecution in the Rakhine which was much.
ဖမ်းမိတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးနေရတယ်လို့ပုံဖော်ခံနေရပါတယ်။ဒါဟာမှန်မှန်ပါဘူး။ပြီးခဲ့တဲ့နှစ်တွေထဲမှာဒေလူမောင်ခိုလုပ်ငန်းတွေနဲ့ပင်လယ်ပြင်မှာသွာလာနေသူတွေကိုမေးကြည့်လိုက်ရင်မြန်မာနိုင်ငံရခိုင်ပြည်နယ်ကလာတယ်လို့ပဲဖြေကြပါတယ်။လက်ရှိဖြစ်ပွားနေတဲ့အခြေအနေတွေကြောင့်အက်ဒမန်ပင်လယ်တဲကဖမ်းမိတဲ့ဒုက္ခသည်တွေကိုစစ်ဆေးတဲ့အခါရခိုင်ပြည်နယ်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခသည်တွေမဟုတ်ဘူးဆိုတာတွေ့ရပါတယ်။ဒီဒုက္ခတွေအများစုဟာအလို့အကန့်အခွင့်အလမ်းကောင်းတဲ့နိုင်ငံတွေကိုရွှေ့ပြောင်းနေကြတာဖြစ်ပါတယ
်။ဒေသတွင်းနိုင်ငံတွေကအလို့အကန့်အခွင့်အလမ်းတွေနဲ့လုံအားခစေးပေါ်ပေါ်နဲ့အလို့သမားရယူလို့မှုတွေဟာဒီလေစီးပြေးဒုက္ခတွေတွေရွှေ့ပြောင်းစေဖို့အကြောင်းရင်းတစ်ချက်လည်းဖြစ်တယ်လို့သူကဆိုပါတယ်။ဒီကနေ့ဇွန်လ4ရက်နေ့ရန်ကုန်မြို့နိုင်ငံသားရေးဝန်ကြီးရုံးမှကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုဥရောပသမဂ္ဂတန်အမတ်ဗြိတိရှ်တန်အမတ်အပါအဝင်ဘင်္ဂလားဒေ့ရှ်တန်အမတ်နဲ့ကုလသမဂ္ဂကိုယ်စားလှယ်တွေနိုင်ငံတကာကိုယ်စားလှယ်အသီးသီးတက်ရောက်ခဲ့ကြတာပါဒီသတင်းစာရှင်းလင်းပွဲမှာနိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံအနေနဲ့ဒီလေစီးပြေဒုက္ခသည်တွေအရေးကိုဖြေရှင်းပေးဖို့အစီအစဉ်ကိုတည်လို့ကြပြီးကုလသမဂ္ဂကိုယ်စားလှယ်တဦးကတော့လူသားချင်းစာနာထောက်ထားခြင်းအပြင်အကူအညီတွေပေးဖို့တိုက်တွန်းပါတယ်ဒါနဲ့ပတ်သက်လို့ဝန်ကြီးဦးဝနမောင်လင်းကမြန်မာနိုင်ငံအနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်နေတာကြောင့်ဒီဒုက္ခသည်တွေကိုရေရှည်တာဝန်မယူနိုင်ကြောင်းနဲ့နိုင်ငံသားအတူပြုစစ်ဆေးမှုတွေပြီးရင်တော့သူတို့ထွက်ခွာလာရနိုင်ငံကိုပြန်လည်ပို့ပေးမှာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်တန်အမတ်မိုဟာမက်ဆူဖီယာရာမင်ကတော့မြန်မာရေပိုင်နက်ကထိမ့်သိမ်းထားတဲ့ဒုက္ခသည်တွေအနက်ဘင်္ဂလားဒေ့ရှ်နိုင်ငံသားလို့စစ်ဆေးအတူပြုပြီးသူတွေကိုတော့မိမိတို့နိုင်ငံကိုပြန်လည်ခေါ်ယူဖို့ဆောင်ရွက်နေတယ်လို့အခုလိုပြောပါတယ်။
Indonesia finding that about 150 have already been identified as Bangladeshis, and we will be.
ပထမဖမ်းမိတဲ့ထဲကအယောက်150ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့စစ်ဆေးအတည်ပြုပြီးတာကြောင့်နိုင်ငံကိုပြန်လည်ခေါ်ယူသွားပါမယ်။ကျန်တဲ့အယောက်900ကျော်ကတော့စစ်ဆေးဆဲအဆင့်မှာပဲရှိပါသေးတယ်။စစ်တွေမှာကျွန်တော်တို့စစ်ဆေးရေးအဖွဲ့တွေရှိတာကြောင့်စစ်ဆေးမှုတွေဆက်လုပ်ကိုင်နေပြီးတော့အတည်ပြုပြီးသူတွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ခေါ်သွားဖို့စီစဉ်သွားမှာပါ။
မေလ21ရက်နေ့ကမြမပင်လယ်ပြင်မှာထိမ့်သိမ်းခဲ့တဲ့လေစီးပြေဒုက္ခသည်200ကျော်ကိုနိုင်ငံသားစစ်ဆေးပြီးဖြစ်တာကြောင့်လာမယ့်တနင်္ဂနွေနေ့ဇွန်လ9ရက်နေ့ကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ပေးမှာဖြစ်ပါတယ်။မေလ29ရက်နေ့ကတွေ့ရှိခဲ့တဲ့ဒုက္ခသည်900ကျော်ကိုတော့တောင်ပြိုလက်ဝဲနဲ့ဘင်္ဂလားနယ်စပ်ကဒုက္ခသည်စခန်းတွေမှာနေရာချထားပြီးလောလောဆယ်တော့စစ်ဆေးမှုတွေပြုလုပ်နေပါတယ်ရှင်။
ရန်ကုန်မြို့ကနေမတ်သိန်ကြီးလင်းသတင်းပေးပို့ခဲ့တာပါတစ်ဆက်တည်းပဲဒီအင်ဒိုနီးရှားနိုင်ငံမှာကဲတင်ထားတဲ့လေစီးပြေးတွေနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးချင်ပါတယ်အရှေ့တောင်အာရှဒေသအတွင်းပင်လယ်ပြင်မှာမျောပါနေတဲ့လေစီးပြေးဒုက္ခသည်တွေကိုအင်ဒိုနီးရှားနိုင်ငံကဆက်လက်ရှာဖွေကူညီနေပြီးတော့ဒီဒုက္ခသည်တွေအတွက်ယာယီခိုလုံစရာစခန်း3ခုစောက်လုပ်သွားမယ်လို့အင်ဒိုနီးရှားကပြောပါတယ်ဒီဒုက္ခသည်တွေကိုနိုင်ငံတကာအနေနဲ့ကူညီဖို့ကိုလည်းအင်ဒိုနီးရှားအစိုးရကတိုက်တွန်းပါတယ်ဒီတော့တွင် ဩစတြေးလျနိုင်ငံမှာခိုလုံခွင့်ရဖို့ကြိုးပမ်းခဲ့တဲ့ဒုက္ခသည်တွေကလေးဦးဟာကမ္ဘောဒီးယားနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ဒီအကြောင်းရိုက်တာသတင်းတွေကိုအခြေခံပြီးတော့ကိုအောင်အောင်ကတင်ပြပေးပါမယ်ရှင်။
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂဘရင်ဂျန်စာတန်းကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့ပင်လယ်ပြင်ကရွှေပြောင်းဝင်ရောက်သူတွေအရေးတက်တက်ကြွကြွနဲ့အကူအညီတွေပေးလိမ့်မယ်လို့ယုံကြည်ကြောင်းအင်ဒိုနီးရှားကပြောပါရယ်။အရှေ့တောင်အာရှဒေသတွေနိုင်ငံတွေကတော့ဒီလှေစီးပေးဒုက္ခသည်တွေကိုရှာဖွေကယ်ဆယ်ရေးဆက်လုပ်နေပါရယ်။ဒီကနေ့ကြာသပတေးနေ့မှာပြုလုပ်တဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲအတွင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအမနတနဆာက
countries who are not parties to the convention are showing great compassion.
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂဗရင်ဂျန်စာတမ်းမှာလက်မှတ်ထိုးပန်းထားတဲ့နိုင်ငံတွေကလည်းလူသားချင်းစာနာထောက်ထားတဲ့အနေနဲ့ဒီလေစီးဒုက္ခသည်တွေအရေးတက်တက်ကြွကြွကူညီနေပါတယ်။ဒီလိုကူညီဖို့ဘလောက်အတိုင်းအတာဒီအင်တိုင်းအားတိုင်းလုပ်မလဲဆိုတာကတော့အစိုးရတရားချင်းစီအနေနဲ့သာသက်ဆိုင်ပါတယ်။ကျွန်တော်တို့ကတော့အစိုးရတွေအနေနဲ့ကူညီပေးတာကိုမြင်နေပါတယ်
။ပင်လယ်ပြင်မှာလာတော်ကြမျိုးပါနေခဲ့တဲ့မြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါဝင်တဲ့ရွှေပြောင်းဝင်ရောက်သူ1800ကျော်ဟာအခုအခါမှာအင်ဒိုနီးရှားနိုင်ငံအာချေးဒေသမှာရောက်ရှိနေပါတယ်။ထိုင်းနိုင်ငံအတွင်းလူကုန်ကူးမှုတိုက်ဖျက်ရေးအပြင်းထန်ဆောင်ရွက်လာတာကြောင့်လူကုန်ကူးသူတွေဟာဒီလှေစီးဒုက္ခသည်တွေကိုပင်လယ်ပြင်မှာဆွန့်ပစ်ခဲ့တာပါ။မလေးရှားနိုင်ငံအနေနဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးသွားမယ်လို့သဘောတူညီခဲ့ပြီးအခုအခါအင်ဒိုနီးရှားနိုင်ငံအနေနဲ့ဒီလှေစီးဒုက္ခသည်တွေအတွက်နေရာ၃နေရာမှာယာယီခိုလိုနီထိုင်စရာတွေတစ်နှစ်အတွင်းစောက်လုပ်သွားမယ်လို့ဆိုပါရယ်နိုင်ငံသားရေးဝန်ကြီးဌာနလက်အောက်ခံနိုင်ငံတကာလုံခြုံရေးနဲ့လက်နက်ဖြတ်သိမ်းရေးညွှန်ကြားမှုလည်းဖြစ်ဒီဒုက္ခသည်အရေးကြီးကြပ်ဆောင်ရွက်နေတဲ့ Andy Rajmiyanto က
Commitment kita untuk menyiapkan semacam temporary shelter dalam jangka waktu 1 tahun.
ညောင်ပိုင်းနဲ့ရှေးပိုင်းအာချေးဒေတာမီဒန်ဒေတာ၃ခုမှာရွှေပြောင်းဝင်ရောက်သူ1800ကျော်ကိုထားဖို့ယာယီအဆောက်အဦတွေကိုတစ်နှစ်အတွင်းစောက်သွားဖို့စီစဉ်နေပါတယ်
။နောက်ထပ်ထောင်ထဲချီတဲ့လေစီးဒုက္ခသည်အများပြားလဲပင်လယ်ပြင်မှာရှိနေနိုင်သေးတယ်ဆိုတာကိုအင်ဒိုနီးရှားဆွေးအနေနဲ့သိထားကြောင်းသူကအခုလိုဆက်ပြောပါတယ်
။ Tama masih meneruskan operasi SAR
ဒီလေစီးဒုက္ခသည်တွေပင်လယ်ပြင်ကလေတွေပေါ်မှာရှိနေနိုင်သေးတယ်ဆိုတာကို UNHCR IOM အဖွဲ့အစည်းတွေကနေကျွန်တော်တို့သိရပါတယ်။ရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေပြီးတကယ်လို့သူတို့ကိုရှာတွေ့ရင်မြောက်ပိုင်းအာချေးဒေသကိုခေါ်လာမှာပါ
။အခုခါမှာဒီလေစီးဒုက္ခသည်4000ကျော်ဟာအင်ဒိုနီးရှား၊မလေးရှား၊ထိုင်းနဲ့မြန်မာနိုင်ငံတွေကိုထပ်မံရောက်ရှိခဲ့ပါတယ်။ဒီဒုက္ခသည်တွေရဲ့မှာပါဝင်တဲ့ရိုဟင်ဂျာတွေကိုမြန်မာဆွေးကနိုင်ငံသားအဖြစ်အသိအမှတ်မပြုတာကြောင့်နိုင်ငံမဲ့ဖြစ်နေပြီးဖိနှိပ်မှုတွေကြောင့်သူတို့ဟာထွက်ပြေးလာတယ်လို့ဆိုပါတယ်။ဒီတော့တွင်လူပေါင်း650ကျော်ထိန်းသိမ်းထားတဲ့ဩစတြေးလျနိုင်ငံထိန်းသိမ်းစခန်းကနေဒုက္ခသည်4ယောက်ဒီကနေ့ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိလာပါတယ်။ဒီထဲမှာအီရန်3ဦးနဲ့ရိုဟင်ဂျာ2ဦးပါဝင်ပါတယ်။ကမ္ဘောဒီးယားနဲ့ဩစတြေးလျနိုင်ငံကြားသဘောတူညီမှုအရကမ္ဘောဒီးယားနိုင်ငံကိုအခုလိုတွားရောက်အခြေချနေထိုင်တာပါ။ဒီနှစ်နိုင်ငံကြားသဘောတူညီချက်နဲ့ပတ်သက်လို့သက်ဆိုင်ရာနိုင်ငံတွင်းကအတိုက်ခံတွေလူ့အခွင့်အရေးအဖွဲ့တွေကအပြင်းထန်ဝေဖန်ခဲ့ကြတာပါ။အခုလိုဒုက္ခသည်တွေကိုလက်ခံတာကြောင့်ကမ္ဘောဒီးယားအနေနဲ့ဩစတြေးလျနိုင်ငံကလက်ရှိရနေတဲ့ငွေကြေးကူညီထက်ဒေါ်လာတန်30ပုံမူရရှိမှာဖြစ်ပါရယ်ခင်ဗျာ
ကိုအောင်စူးစီးတင်ပြခဲ့တာပါရှင်အခုတခါတော့ဒီကရင်ပြည်နယ်လော်ခီလာဘက်မှာကျင်းပနေတဲ့တိုင်းရင်းသားညီလာခံဘက်ကသတင်းကိုလည်းပြောပါဦးမယ်တိုက်ပွဲတွေဖြစ်နေတဲ့ကိုကံပလောင်ရခိုင်တပ်မတော်တို့တနင်္ဂနွေလုံးအပြစ်ခတ်ရစရေးအဖွဲ့ NCCT ထဲကနေပြီးတော့နှုတ်ထွက်လိုက်ပြီလို့အဲ့ဒီအဖွဲ့တွေကပဲဒီမနေ့တုန်းကအတည်ပြုပြောကြပါတယ်အစိုးရရဲ့ PR တွေနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်မလို့အခုလိုနှုတ်ထွက်ရတာလို့လည်းဆိုပါတယ်ဒီသတင်းကိုတော့ဗီဒီယိုမြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါရရှင
်လော်ခီလာတိုင်းရင်းသားညီနိုင်ငံဒုတိယနေ့မှာအဲ့ဒီအဖွဲ့တွေကအခုလိုထုတ်ဖော်ပြောဆိုလိုက်တာပါဒီလိုထွက်ရှိလိုက်တာနဲ့ပတ်သက်ပြီးရခိုင်တပ်မတော်ကလူမှုဆက်ဆံရေးတာဝန်ခံကိုအေးထွန်းကရခိုင်ဒေသမှာလူခွင့်ရေးချုပ်ဖောက်မှုတွေကို NCCT အဖွဲ့တွေအနေနဲ့အစိုးရကိုတင်ပြနိုင်ခဲ့တာမရှိတာကြောင့်လို့လည်းပြောပါတယ်ကိုကန့်ပလောင်ရခိုင်တပ်မတော်တို့နဲ့ပတ်သက်ပြီးအစိုးရဘိုင်းကတနိုင်ငံလုံးပြစ်ခတ်ရစက်ရေးအဖွဲ့ NCCT အပေါ်မှာဖိအားတွေပေးနေတာတွေလည်းရှိတယ်လို့ NCCT အဖွဲ့ဝင်တွေကပြောဆိုထားတယ်လို့ရခိုင်တပ်မတော်ကကိုအေးထွန်းကခုလိုပြောပါတယ
်အဓိကတော့စူးစိညင်ညာမှုကိုအားနေလို့ပေါ့နော်အဲ့ဒါအဓိကပေါ့ကျွန်တော်တို့ဘက်ကတော့ဒီတခြားအဖွဲ့တွေနဲ့ကျွန်တော်တို့လက်တွေ့ထောက်ရလက်တွေ့ဖြုတ်တော့တာမဟုတ်ပါဘူးတခြားလုတ်တင်လုတ်ထိုက်တဲ့ဟာတွေကိုတော့ကျွန်တော်တို့ဟိုဆက်လုတ်သွားမှာပါလက်တွေ့ဆက်လုတ်သွားမှာပါတဖက်ကအစိုးရပေါ့လေကျွန်တော်သူတို့ကိုတော်တော်ဖိအားပေးတယ်လို့သူတို့ကပြောဆိုသွားပါတယ်သူတို့လည်းခွန့်လက်ပါတယ်သူတို့ရဲ့ပြောကမပါဘူးဆိုတော့ကျွန်တော်ယုံကြည်တယ
်တအောင်ပလောင်အဖွဲ့ကပြန်ကြားရေးတာဝန်ခံတာပန်လာကလည်းခုလို NCCT အဖွဲ့ကနေထွက်လိုက်တဲ့အပေါ်မှာအကောင်းဆုံးမျှော်လင့်ပြီးအဆိုးဆုံးကိုလည်းပြင်ဆင်ထားတယ်လို့ပြောဆိုလိုက်ပါတယ်စေရေးဖိအားအရန်များနေတဲ့ကာလမှာ NCCT အဖွဲ့ထဲမှာဆက်လက်ပြီးတော့ပါဝင်ဖို့အခက်အခဲရှိတာကြောင့်လို့လည်းပြောပါတယ
်အထူးသဖြင့်ကျွန်တော်ဒီ final draft ထုတ်ပြန်တဲ့ပိုင်းမှာစဉ်ဖိုင်နယ်ဒရပ်ကိုအတုံးချပြီးတော့ဒီဆိုရဘက်က ဟိုအများအများကြီးထုတ်သွားတာတော့ကျွန်တော်တွေ့ရတယ်။အနံပါတ်၁ကတို့ကဒီနိုင်ငံကစီယုံကြီးတဲ့မှာလော်ဘီဒီ NCA final rap ကိုင်းပြီးတော့တကယ်ပဲဒီကျွန်တော်မြန်မာနိုင်ငံကမြန်ချမ်းဘီပစံမျိုးပစံမျိုးတို့ကိုင်းပြီးတော့ဆွေးနွေးတင်ပြတာမျိုးရှိတယ်လို့ဒီလိုနဲ့မှလည်းဒါနိုင်ငံနဲ့ဒီထောက်ခံပွဲအတူတူပေါ့နော်အဲ့ဒါမျိုးလုပ်ပြီးတော့ဒီကျွန်တော်ဒီ PR ပေးတာမျိုးတွေရှိတယ်။တစ်ဖက်ထဲမှာတော့ဒီဆွေးနွေးပွဲ NCA ကိုပြတယ်။တစ်ဖက်ထဲမှာတော့ကျွန်တော်တို့ကိုမြန်မာတိုက်ခိုက်ရေးတွေလုပ်နေတယ်
။ကိုကန်အဖွဲ့ကနိုင်ငံတကာဆက်ဆံရေးတာဝန်ခံဦးထွန်းဝင်းနိုင်ကတော့ NCCT အဖွဲ့ကနေနှုတ်ထွက်ရတာဟာစီးလုံးမှုလိုအပ်နေတာကြောင့်လို့ခုလိုပြောဆိုခဲ့ပါတယ်
။ကျွန်တော်တို့အားလုံးပေါ့နော်။နည်းနည်းစီးလုံးညီညွတ်ပိုင်းမှာနည်းနည်းလူအပ်နေတယ်ဆိုတော့ကျွန်တော်တို့ကခဏပြတ်နာမယ်လို့အဲ့လိုမျိုးဆုံးဖြတ်တာ
။NCCT အဖွဲ့ဝင်ဥခွန်အုတ်ကကတော့ NCCT ရဲ့တနှစ်ခွဲကြာစိတ်ဆက်ညှိနှိုင်းမှုကြောင့်ရလာတဲ့အကျိုးအမြတ်တွေကမနေကြောင်းဘယ်အဖွဲ့မှဆို NCCT တွင်မှဒန်းတူအခွင့်အရေးပေးထားကြောင်းပြောဆိုလိုက်ပါတယ်ဒီလိုအဖွဲ့တွေနှုတ်ထွက်တာနဲ့ပတ်သက်ပြီးသူကအခုလိုပြောပါတယ
်အဖွဲ့ဝင်ဖြစ်နေသမျှကတော့အဖွဲ့ဝင်တွေကိုစုပေါင်းကာကွယ်ရမယ်ဆိုတာမျိုးကတော့အစီအမံရှိတယ်အဖွဲ့ဝင်မဟုတ်တော့ဘူးဆိုရင်တော့သူ့ကိုကာကွယ်ပြောဖို့ကလည်းတော့အာနေသွားတာ
ဒီအဖွဲ့၃ဖွဲ့ဟာ NCCT တဲကထွက်ပေမဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ကနေတော့နှုတ်ထွက်မှာမဟုတ်ဘူးလို့အဲ့ဒီအဖွဲ့တွေကပြောပါတယ်ဒီကနေ့ကျင်းပနေတဲ့လော်ခီလာတိုင်းရင်းသားညီလာခံရဲ့ဒုတိယနေ့မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်မူကြမ်းနဲ့ပတ်သက်ပြီးအဖွဲ့၇ဖွဲ့ကဒီစာချုပ်အပေါ်မှာစာနဲ့အကြံပြုစာပေးပို့ထားပြီးအဖွဲ့၉ဖွဲ့ကတော့နှုတ်ဖြင့်အကြံပြုမှုတွေပြုလုပ်ထားတယ်လို့ NCCT အဖွဲ့ဝင်ဦးခွန်အုတ်ကပြောပါတယ်အစိုးရပေးတဲ့ဂတိကဝတ်တွေကိုအဖွဲ့တော်မြတ်မြတ်ကအာနေတယ်လို့တင်ပြထားတာရှိတယ်လို့လည်းပြောပါတယ
်ရရှိမြတ်ခင်ဗျာကီအမျိုးသားစီယုံ KNU ဌာနချုပ်ရှိတဲ့လော်ခီလာမှာအခုလက်ရှိကျင်းပနေတဲ့တိုင်းသားညီလာခံအတွင်းအစိုးရနဲ့လုံမဲ့တနိုင်ငံလုံးအတိုင်းတာပြစ်ခတ်ရစေးရေး NCA သဘောတူညီချက်အပေါ်မှာတိုင်းသားခေါင်းဆောင်တွေကြားမှာအမြင်မတူမှုတွေတွေ့နေရပါတယ်မြန်မာစစ်ရကမျှော်မှန်းနေတဲ့ဒီနှစ်အတွင်း NCA သဘောတူညီချက်ရဖို့ဆိုတာဟာအခုဒီလော်ခီလာညီလာခံကနေပြီးတော့ဘလောက်ထိနှိမ့်ဆက်မှုရှိလာပြီလဲဆိုတာကိုဒီလာမယ့်စနေညပိုင်းဒိုင်းဒီလိုက်အစီအစဉ်မှာဆွေးနွေးသုံးသပ်ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူရဲတော်ရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိရဲ့ယူဆမိမိမင်းမြန်လူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။သတင်းရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးတော့ဒီဆရာဦးထင်လင်းဦးအပေါ်ကိုအာဏာပိုင်တွေကထောင်ထဲချမှတ်လိုက်တာနဲ့ပတ်သက်လို့ကုလသမဂ္ဂကဘယ်လိုဝေဖန်ထားသလဲဆိုတာကြည့်ရအောင်ပါ။သာသနာညွှန်းနှွမ်းစီမှုနဲ့စာရေးဆရာဦးထင်လင်းဦးကိုမြန်မာဆိုရကထောင်ထဲနှစ်နှစ်စီရင်ချလိုက်တဲ့အပေါ်မှာစိတ်ပြတ်မိတဲ့အကြောင်းUNHCR ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။သူ့အပေါ်မှာအခုလိုပြစ်ဒဏ်စီရင်လိုက်တာဟာမြန်မာနိုင်ငံအတွင်းတခြားဘာသာရေးလူမျိုးရေးမုန်းတီးမှုတွေအကျွတ်ပြောဆိုလှုံ့ဆော်နေသူတွေကိုအပြစ်ပေးအရေးယူခြင်းမရှိတဲ့အစိုးရရဲ့လုံရက်နဲ့ဆန့်ကျင်နေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အပြစ်ဆောင်ကတော့ကိုစုံဝင်းလိုင်ကတင်ပြထားပါတယ်ရှင်
။စာရေးဆရာဦးထင်လင်းဦးကိုစကိုင်းတိုင်းချောင်းဦးမြို့နယ်တရားရုံးကဇွန်လ၂ရက်နေ့ကသာသနာညွှန်းနှွမ်းစေမှုပုံမှန်295ကာကြီးနဲ့အညီအလုတ်နဲ့ထောင်ဒဏ်နှစ်အမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ဥထင်လင်းဦးကိုအရီလိုထောင်ဒဏ်နှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့ UNHCR ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးကကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တယ်လို့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကထည့်သွင်းပြောဆိုသွားတာ
ပါ။ The Office of the High Commissioner for Human Rights said today it is appalled that the 2-year prison sentence handed down in Myanmar to U Thin Lin U on charges of insulting religion. The office said that
မြန်မာအစိုးရကထောင်ထဲနှစ်နှစ်ချမှတ်လိုက်တဲ့အပေါ်စစ်ပြက်မိပါတယ်။ဗုဒ္ဓဘာသာကိုခုတွန်းလုပ်ပြီးအစွန်ရောက်ဝါရကိုလုတ်ကိုင်နေကြသူတွေကိုသူ့အနေနဲ့သတိရှိစွာပြောဆိုခဲ့တာဖြစ်ပါတယ်။သူ့ဘောအခုလိုပြစ်ဒဏ်စီရင်လိုက်တာဟာမြန်မာနိုင်ငံအတွင်းတခြားဘာသာရေးလူမျိုးရေးမုန်တီးမှုတွေအတွက်ပြောဆိုလှုံ့ဆော်နေသူတွေလူနေစုတွေအထူးသဖြင့်ရိုဟင်ဂျာတွေပေါ်အကြမ်းဖက်လုပ်ရက်တွေဖြစ်ပေါ်လာအောင်ဆွေးထိုးလှုံ့ဆော်ပေးနေသူတွေကိုအပြစ်ပေးအရေးယူခြင်းမရှိတဲ့အစိုးရရဲ့လှုံ့ဆော်ချက်တွေနဲ့ဆန့်ကျင်နေပါတယ
်။အဲ့ဒီလိုရိုဟင်ဂျာတွေကိုအမုန်းတရားပြန့်ပွားအောင်ပြောင်ပြောင်တင်းတင်းဟောပြောနေသူတွေအကြမ်းဖက်စူပူမှုဖြစ်ပေါ်အောင်လှုံ့ဆော်နေသူတွေကိုအရေးယူခြင်းမရှိဘဲဘာသာတရားကိုခုတုံးလုပ်ပြီးအစွန်းရောက်ဝါဒကိုဆွဲကင်ထားသူတွေရဲ့လှုပ်ရက်ကို ငင်းချမ်းတဲ့နီးနဲ့ထောက်ပြပြောဆိုသူကိုအာဏာပိုင်တွေကပြစ်ဒဏ်စီရင်ခြင်းဖြစ်တယ်လို့လဲ UNHCR ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါကြောင့်သူ့ကိုချက်ချင်းလွတ်ပေးဖို့ UNHCR ကတောင်းဆိုကြောင်းစတီဖန်ဒူဂျာရစ်ကဆက်ပြောပါတယ
်။ His office urges the authority to release Mr. Hutin Lin Hu unconditionally and to take all necessary measures.
ချက်ချင်းကိုချွန်းညံ့ချက်ချင်းလွတ်ပေးဖို့အတွက် UNHCR ရုပ်အနေနဲ့တောင်းဆိုပါတယ်။ဒါအပြင်လွတ်လပ်စွာပြောဆို green ကိုအသုံးချပြီးငိမ့်ချတဲ့နီးနဲ့ဆောင်ရွက်နေသူတွေအနေနဲ့သူတို့ရဲ့လောက်ရကြောင်းလက်စားချေခံရတဲ့အဖြစ်မျိုးနဲ့ရင်ဆိုင်ရအောင်အာဏာပိုင်တွေဘက်ကအတက်နိုင်ဆုံးဆောင်ရွက်ပေးဖို့တောင်းဆိုပါတယ
်။ဥထင်လင်းဦးအမှုမှာတရားလိုဘက်ကတင်သွင်းတဲ့တက်သည့်အထောက်အထားတွေကိုကြည်ချင်းအဖြစ်ဥပဒေလမ်းကြောင်းအရအားနည်းချက်တော်တော်များများရှိတာကိုတွေ့ရတယ်လို့ AHRC အရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကပြောပါတယ်။ဥထင်လင်းဦးအမှုရဲ့နောက်ွယ်မှာနိုင်ငံရေးစတဲ့တခြားရွေချက်တွေပါနေတယ်လို့ယူဆတဲ့အတွက်သူ့ကိုလွတ်ပေးဖို့အာရှလူခွင့်ရေးကော်မရှင်ကတောင်းဆိုကြောင်းဦးမင်းလွင်ဦးကဆက်ပြောပါတယ
်အမျိုးဘာသာသာသနာဆိုတဲ့သာသနာရေးဖွဲ့ရအဖျားပေးတာတွေလည်းပါတယ်နောက်ပြီးတော့နိုင်ငံတော်အစိုးရနေပြီးတော့ဆရာဦးထင်လင်းဦးရဲ့အခြားနိုင်ငံရေးလှုပ်ဆောင်မှုတွေကိုပါကန့်သတ်ခြင်းတဲ့အတွက်ယခုလိုမျိုးနှစ်နှစ်ပြည့်တာပြီးတယ်လို့ကျွန်တော်တို့ထင်မြင်ယူဆတယ်ဒါကြောင့်အမြန်ဆုံးပြန်လေလှုပ်ပေးဖို့အာရှလူခွင့်ရေးကော်မရှင်ကနေပြီးတော့လည်းတောင်းဆိုထားပါတယ
်။ဥထင်လင်းဦးအပေါ်ဆွဲချက်တင်ထားတဲ့အမှုပေါင်းနှမှုတွေကတခြားအမှုဖြစ်တဲ့ပုံမှန198ဘာသာရေးစိတ်ကိုနာစေရန်တမင်ကြံရွယ်၍ပြောဆိုပြုမှုခြင်းဆိုတဲ့အမှုကိုတော့လှုပ်ပေးလိုက်ပါတယ်။ဘာသာသာသနာညှိနှိုင်းစေမှုပုံမှန်နဲ့စာရေးဆရာဥထင်လင်းဦးအပေါ်တရားစီရင်ပုံတွေကိုကြည့်ရင်မြန်မာနိုင်ငံမှာဒီပုံမှန်တွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာယုံကြည်မှုကိုထိခိုက်နေတာကြောင့်ဒီလိုပုံမှန်မျိုးကိုပယ်ဖျက်ဖို့တောင်းဆိုကြောင်း AI နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်
။ကိုစောင်းဝင်းလိုက်တင်ပြခဲ့တာပါရှင်။ VOA ရဲ့ဇွန်လ၄ရက်ကြာတာပြီးနေ့ညနေခင်းစီစဉ်လေးကိုနားဆင်နေကြတာပါ။ဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းညနေ9:00နာရီကနေ9:00နာရီခွဲမှာတော့ VOA TV သတင်းလောကအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါရယ်။ Asia Set 7ဂျိုရုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါရယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ကကြေညာပေးပါမယ်ရှင
်။ရှစ်တော်ရှာပင်လယ်ရင်မှာလှေစီးထွက်ပြေးနေကြသူတွေနဲ့မြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ခွာသွားသူတွေပါဝင်တယ်လို့ပြောဆိုချက်တွေကမမှန်ကန်ဘူးလို့မြန်မာဆွေရကပြောဆိုလိုက်ပါတယ်။နေရရင်ကိုစွန့်ခွာပြီးပင်လယ်ပြင်မှာလှေစီးထွက်ပြေးနေကြတဲ့အကြောင်းရင်းနဲ့ပတ်သက်လို့ပြောဆိုကြရမှာကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖိနှိပ်မှုတွေကြုံနေရတာကြောင့်ထွက်ပြေးကြတယ်လို့စွပ်စွဲနေရတာကမမှန်ကန်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေနိုင်ငံတကာတန်တမန်တွေပါတက်ရောက်လာတဲ့ဒီကနေ့ရန်ကုန်မြို့ကသတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံရဲ့ဝန်ကြီးဦးနှံမော်လင်းကပြောဆိုသွားခဲ့တာပါ။ဒီချိန်ထဲမှာပဲမြန်မာဆွေရနဲ့ကုကန်တပ်ဖွဲ့တွေကြားတိုက်ပွဲတွေမှာဘုံတွေလက်နက်ကြီးကြီးစံနေမကြာခဏကြားအောင်လို့ရှိတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာဒီသတင်းမှာဆော်ပိုင်းစီးရီးလေးချင်းတဲ့အပေါ်မှာလည်းမြန်မာနိုင်ငံခြားရေးဝန်ကြီးကသတိပေးပြောကြားခဲ့ပါတယ်။တကယ်စစ်မြေပြင်မှာလို့ကြီးစံစစ်တွေနဲ့ပြစ်ခတ်ပြီးတရုတ်စစ်တပ်ကလေ့ကျင့်ခဲ့တဲ့အပေါ်မှာစိုးရိမ်မိတဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဦးကနမောင်လင်းကပြောဆိုသွားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံမှာ1989ခုနှစ်တုန်းကပေကျင်းမြို့တော် TNM ရင်းပြင်မှာဒီမိုကရေစီတောင်းဆိုအောင်ကြွားခဲ့သူတွေကိုအကြမ်းဖက်နှိမ်နင်းခဲ့တဲ့နှစ်ပတ်လည်ထိမ့်မှတ်ဖြစ်တဲ့ပြောင်းနယ်မီထွန်းဆူတောင်းပွဲတွေကိုဒီကနေ့ဟောင်ကောင်ကျွန်းမှာကျင်းပခဲ့ကြပါတယ်။ထောင်နဲ့ချီရဲ့ဆန္ဒပြသူတွေကဒီနေ့ဟောင်ကောင်နိုင်ငံရေးကိုအဆုံးဖြတ်ပြီးမဲ့အရေးပါတဲ့ဆန္ဒမေးဆန္ဒပွဲမတိုင်ခင်မှာပဲစူဝေးဆန္ဒပြခဲ့ကြတာပါ။ယူကရိန်းရှေ့ပိုင်းကသဘုံတွေထိမ့်ချုပ်ထားတဲ့နယ်မြေမှာရုရှားစစ်သား9000ကျော်ရှိနေတဲ့အကြောင်းနဲ့ကြီးမားလာတဲ့တိုက်ခိုက်မှုကြီးတစ်ခုဖြစ်လာနေတာကိုနုံနုံချာချာရှိရဖို့ယူကရိန်းသမ္မတပက်ထရိုပိုရှန်ကိုကဒီကနေ့မှာပဲသတိပေးပြောကြားခဲ့ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာခဲ့တာပါရှင်။ဇွန်လ၄ရက်ကြာတာပြီးနေ့ညနေခင်းစီစဉ်တွေကတော့ဒီလောက်ပါပဲ။ဒီညနေစီစဉ်ထုတ်လို့ရေမှုကတော့ခင်မျိုးသက်ဖြစ်ပြီးအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ကျွန်မကတော့ခင်ပြထွေးပါရှင်။ View American တန်ရဲ့ကြာတာပြီးနေ့ညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1953ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေအသံလွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.